ကုလသမဂ္ဂလက်ထောက်တွင်မှုချုပ်မစ္စတာကမ်ပါရီဟာ NLD ပါတီနဲ့ဒေါန်ဆန်းစုကြည်ကိုတွေ့ဆုံခဲ့တယ်ဆိုပေမဲ့တစ်ဖက်မှာတော့နာဖာဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေတရားသူကြီးချုပ်ပြီးတော့နာဖာဝန်ကြီးတွေနဲ့ဖွဲ့ထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့အမှုဆောင်တွေပြီးတော့နာဖာဝန်ကြီးချုပ်ကတော်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသမီးအဖွဲ့တွေနဲ့တွေ့ခဲ့တယ်။ဒါပေမဲ့တွေ့ခွင့်တောင်းထားတဲ့တခြားဒီမိုကရေစီအင်အားစုတွေတိုင်းရင်းသားတွေနဲ့မစ္စတာကမ်ပါရီတွေ့မသွားလို့အချက်လက်စုဆောင်းတဲ့နေရာမှာညီမျှမှုမရှိဘူးလို့ဝိုင်းရနိုင်ငံရေးသမားကြီးသခင်ချန်ထွန်းကရှုမြင်ပါတယ်။ဒါအပြင်ဒီခီးစဉ်ဟာတိတ်တော်ထူးခြားမှာမဟုတ်ဘူးလို့လည်းသခင်ချန်ထွန်းကသုံးသပ်ပါတယ်
။ဒီလိုအနေနဲ့ကတော့အနာဇောကျောင်းကြီးဆိုတဲ့ကိစ္စကပြည်သူစုမီဆိုတဲ့ကိစ္စကပေါ်ပေါက်လာမယ်လို့ကျွန်တော်အနေနဲ့တော့မပြောသင့်ဘူး
။ဟိုအန်ကေပြောထားတဲ့အတိုင်းဆိုလို့ရှိရင်ဥပမာအားဖြင့်ပေါ့လေဟိုနိုင်ငံရေးအခြေအနေတရက်ကိုအချက်လက်တွေပေါ့ပြည်ပြည်စုစုပြည်ကျင်လို့ရှိရင်ဟိုဘက်ကောဒီဘက်ကောအတိုက်ခံရောအစိုးရရောဒီအမြင်ပေါင်းစုံကိုစုစည်းရမယ်သဘောရှိတာပေါ့အန်ကေက။အခုအတိုင်းဆိုလို့ရှိရင်ဒီအစိုးရရဲ့အစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနဲ့သာအတွေ့များပြီးတော့ဒီဒီမိုကရေစီရေးပါအတိုက်ခံပိုင်းကျတော့အတွေ့နည်းသွားတဲ့အတွေ့သူအချက်လက်တွေကိုစုဆောင်တဲ့နေရာမှာမမျှမတတွေမပြည့်မစုံမှုတွေရှိနိုင်တယ်လို့အန်ကေအနေနဲ့ယူဆလားခင်ဗျ။အန်ကေပြောတော့တဲ့အတိုင်းဆိုရင
်ဒါပေါ့ကျွန်တော်တို့မြင်လာတော့လူလူစုအပွဲကြီးတွေကကောင်းဆောင်တွေကလည်းအကုန်လုံးရန်ကုန်မှာလည်းရှိနေကြတယ်အားလုံးတို့ကလည်းအကုန်လုံးကျင်းပြပြမယ်လို့ယူဆပြီးတော့ညွှန်းမှန်းနေကြတယ်ဒါကိုအတွေ့မကားတော့ဒီလူတွေအတွက်တည်းဒါကစိတ်မဆမ်းတာဖြစ်ကြဒါတော့ကျွန်တော်ပြရတယ်လေအမှန်ကတော့အဲ့ဒါလေးတခုတော့လူသွားတယ်
ဒေါန်ဆန်းစုကြည်နဲ့ဟူကူလာသမကကိုစလဲမစ္စတာကမ်ပါရီကတွေ့ကွင်းရသွားတယ်ဆိုတော့ဒီအချက်လက်ပေါ်မှာဟူဥလွင်တို့ကလည်းကောင်းတဲ့လက္ခဏာလို့ပြောကြတယ်။တချို့ကြတော့လည်းဒီလိုတွေ့လို့လည်းဘာမှမထူးပေါ့လေ။အဲ့လိုမျိုးပြောတာတွေရှိတယ်။အဲ့တော့ဒေါန်ဆန်းစုကြည်နဲ့ရှားရှားပါပါတွေ့ဆုံခွင့်ပြုခဲ့တဲ့အပေါ်မှာရောအန်ကဲအနေနဲ့ဘလို့အမြင်ရှိတယ်လဲခင်ဗျ။ဘ
လို့ရှိတယ်လေ။အကုန်ကပ္ပကူရသမကကလာတဲ့စကားကျသူကအရေးကြီးတယ်။ဒုတိယကဒီမျိုးချက်ဘောမျိုးဖြစ်နေကြတော့သူကသာမပေးလိုက်ရင်ရုရှားတို့တရုတ်တို့ဟုတ်လားအိန္ဒိယတို့ရဲ့ထောက်ခံချက်တောင်မှလွတ်သွားနိုင်တယ်ဆိုတဲ့သဘောမျိုးဟိုရှိနိုင်တယ်လေအဲ့တော့ဒါလည်းကမ္ဘာကအမြင်ကောင်းအောင်ပြုကောင်းအောင်ကလာကွန်ပြည်တွေ့ဆုံတယ်ဒေါင်းလန်းကြီးပြုကွန်ပြည်တယ်လို့ကျွန်တော်ဒီလိုလေးယူဆပါတယ
်အန်ကေအဲ့ဒီတော့အထဲမှာကြောက်လဲအစိုးရပိုင်းအနေနဲ့ကသဘောထားတင်းမာတဲ့လုပ်ရက်တွေအပြောအဆိုတွေလည်းပြောတယ်ဆိုတော့အဲ့ကာလမှာမစ္စတာကမ်ပါရီပေါ့လေလာတယ်ဒေါင်းဆန်းစုကြည်နဲ့အခုတနားရီလောက်ကြာတယ်တွေ့ခွင့်ရတယ်လို့ပြောတယ်အဲ့ဒီအပေါ်မှာထူးထူးခြားခြားရလတ်ကောင်းဗမာနိုင်ငံရေးအတွက်အပြောင်းလဲတစ်ခုခုပေါ့လေအကောင်းသက်ဆောင်တဲ့အပြောင်းလဲတစ်ခုခုဖြစ်လာနိုင်စရာအလားအလာရှိတယ်လို့အန်ကေအနေနဲ့တွက်တလားမတွက်ဘူးလားခင်ဗျ
အရင်နဲ့ပြောပြောင်းနေလို့တော့ကျင်းရတာပေါ့လေ။ဒါကမြောက်ကတော့ခုနပြောတဲ့ဒင်းစားလေးတဲ့မှာညော့မသွားဘူးဆိုရင်တော့ဒင်းစားလေးတဲ့မှာကျင်းရချက်ကြည့်ရမှာဘူး။နောက်နေ့စဉ်က NLD ကဘယ်တော့အခုကထွက်သွားပြီ NLD အမှုဆောင်တွေကဘာလို့ယာတိနိုင်ငံတက်လူချင်းတွေတို့ဘာလို့ညာလို့ဆိုတာအဲဒါမျိုးတွေနဲ့ကျင်းရချက်တွေနဲ့နော်အဲ့တော့ကအချင်းချင်းတွေကွဲနေပါဆိုတဲ့သဘောမျိုးတွေနဲ့တကယ်ညစ်စီကျင်းရနေတာဒီထောက်တော့ရက်မသွားဘူးဒီကနေ့ကြည့်အောင်ဖြေပြတာအဲ့တော့နောက်ရက်ဒီဟိုနောက်ရက်ကနေ့စောင့်ကြည့်ပြီးတော့ဒါဒီပါနေပြီရဲ့ဆိုရင်တော့နော်ဒါဟာကြောက်ကွမှာမဟုတ်ဘူးကျွန်တော်ဒီလိုပဲယူဆ
ဗက်စတာကမ်ပါရီရဲ့ခီးစဉ်နဲ့ပတ်သက်လို့ဝါရဲနိုင်ငံသမားကြီးသခင်ချန်ထွန်းရဲ့တုံ့တက်ချက်ဖြစ်ပါတယ်ဆက်လက်ပြီး NLD ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်သူဦးညာဝင်းကိုအခုလိုမစ္စတာကမ်ပါရီနဲ့ NLD ပါတီပြီးတော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ပြုတဲ့ကိစ္စနဲ့ပတ်သက်လို့မေးကြည့်ပါတယ
်ကျွန်တော်မြင်တာကလေဆော့ဘာကူတီက2003ခုနှစ်ကကျွန်တော်တို့စပြီးတော့ပြင်းပြင်းထန်ထန်ပြီးတော့ကျွန်တော်တို့မစ္စတာပီနီယိုတယောက်ပဲအဲဒီတုန်းကသနာတွေ့ရပူလာရှိတယ်ဒီနောက်ပိုင်းမှာဘာမှမရှိဘူးကျွန်တော်တို့နဲ့လည်းအဆက်အသွယ်မရှိဘူးအခုမစ္စတာကမ်ပါရီလာတဲ့အခါမှာတွေ့ခွင့်ရသွားတယ်အခုမှပြုခွင့်မရဘူးမစ္စတာကမ်ပါရီပြုခွင့်ရတာဟာလက်ရှိစစ်ကောင်းဆောင်များအနေနဲ့တွေးခေါ်ဖို့အကြောင်းလေးရှိလာတယ်လို့ကျွန်တော်တို့အဲ့လိုယူဆတယ်ငြိမ်သက်နေရအနေပြီးတော့တိုးတက်မှုသဘောတစ်ခုတော့ရှိတယ်လို့အဲ့လိုသဘောထားတယ်နောက်တစ်ခုကတိုးတက်တယ်ဆိုတဲ့နေရာမှာဒါအစပဲလို့လည်းဒီလိုသဘောပေါက်ပါတယ်
ဟုတ်ကဲ့အစပဲဆိုတော့အစပြီးလို့ရှိရင်ဘာတွေများဖြစ်လာနိုင်တယ်လို့ဆရာတို့ NLD ပါတီအနေနဲ့မျှော်လင့်ပါတယ်ခင်ဗျ
ကျွန်တော်တို့မျှော်လင့်တာတဲ့ကိုကျွန်တော်တို့ခံမှန်းတာကဒီကုလသမဂ္ဂကနေပြီးတော့အမျိုးသားညီညာစီရင်ချက်တသုံးညဆောင်ရွက်ဖို့သူတို့ဒီမှာကြားသွားတဲ့အတိအကျမှာသူတို့စဉ်းစားဆုံးဖြတ်နိုင်တယ်လို့ ကျွန်တော်တို့အဲ့လိုခောက်မှန်းပါတယ
်ဟုတ်ကဲ့ကုလသမဂ္ဂအနေနဲ့အမျိုးသားရင်ကြားစီရေးအတွက်ဟိုကြိုးပမ်းတာကတော့တခြားအလုံးသူတို့ကြိုးပမ်းနေတာပဲလေဆိုတော့ဆရာဦးညောင်ဝင်းခုနပြောတာကအမျိုးသားရင်ကြားစီရေးအတွက်တနည်းတဖုံဖြစ်လာအောင်ကြိုးစားတယ်ဆိုတော့အခုအချိန်မှာဘလို့ထူးခြားချက်မျိုးရှိနိုင်တယ်လို့ဆရာဦးညောင်ဝင်းတို့အနေနဲ့ယူဆပါကြလဲခင်ဗျာ
ကျွန်တော်တို့ယူဆတာကကျွန်တော်တို့နဲ့လည်းတော်တော်ကြာကြာတွေ့တယ်ဒေါ်ဆန်းစုကြည်နဲ့လည်းတွေ့တယ်ဒါပေမဲ့တစ်ဖက်ကလည်းသူ့အရဲ့အင်းမြင့်ဆုံးပုဂ္ဂိုလ်တွေနဲ့တွေ့တော့ဒီနှစ်ခုမှာဒါနာကျင့်နဲ့ဒီမြင့်ရဲ့ဒီဟာဒီပုံမှန်မှုပြီးပြီးတော့ကျွန်တော်တို့စဉ်းစားမယ်လို့တော့ကျွန်တော်တို့ဒီလိုတွက်ပါတယ်ကျွန်တော်တို့ဘက်ကလည်းကျွန်တော်တို့ရဲ့အဖွဲ့ချုပ်ရဲ့လူအချက်ကျွန်တော်ဒီမိုကရေစီရဲ့လူအချက်တွေကိုရှင်းပြခဲ့တယ်
ဟုတ်ကဲ့အဲ့တော့မစ္စတာဂမ်ဘာရီနဲ့တွေ့ရနေရမှာ NLD ပါတီအနေနဲ့ဆွေးနွေးရနေရမှာပေါ့လေအဓိကအကြဆုံးအနေနဲ့ NLD ပါတီအနေနဲ့ဘာကိုဆွေးနွေးပြစ်တယ်လဲခင်ဗျာ
အဓိကအကြဆုံးက NLD ကအစိုးပြုခဲ့တဲ့ဂမ်ဘာရီနဲ့စနီယကအစိုးပြုခဲ့တာသူပြန်ပြီးသူကတစ်သက်သေးပေါ့နော်ဒီဟာတွေရဲ့တံပိချက်တွေကိုသိချာရှင်းပြခဲ့တယ်ကျွန်တော်တို့ဒီလိုဟိုနေကရင်ကြားစီဆောင်ရွက်မယ်ဆိုရင်လည်းကျွန်တော်တို့ဆွေးနွေးရလိုပါတယ်ဒီကိစ္စကိုဆွေးနွေးရမှာလည်းအဖွဲ့ချုပ်ကောင်းဆောင်တော်အစံစုကြည်နေနဲ့ပါကူပါရမယ်လို့ကျွန်တော်တို့ဒီလိုရှင်းပြခဲ့ပါတယ
်။ဒေါ်စံစုကြည်နဲ့မစ္စတာဂမ်ဘာရီနဲ့တွေ့တယ်ဒေါ်စံစုကြည်ကဘာတွေပြောမယ်ဆိုတော့ဘယ်လို့မှသိရတာမဟုတ်ပါဘူးဆရာ။သို့တော
့ဟို
ဆရာတို့ NLD ပါတီအနေနဲ့ဒေါ်စံစုကြည်ကဘာတွေပြောလိုက်နိုင်တယ်လို့များဆရာတို့မှန်းမိတာရှိလဲခင်ဗျ။ပြောနိုင်ပါလေ
။ကျွန်တော်တို့မှန်းမိတော့ကအခုအဖွဲ့ချုပ်ကဆောင်ရွက်နေတဲ့ကိစ္စတွေအလုံးကဒေါ်စံစုကြည်ကိုယ်တိုင်ရှိတော့ကစဉ်းစားတွေးခေါ်တဲ့ပုံမှာကကျွန်တော်တည်ပြထားတယ်လို့ကျွန်တော်တို့နားလည်တယ်။အဲ့တော့ဒေါ်ဆန်းစုကြည်အခုမစ္စတာဂမ်ဘလီနဲ့တွေ့တဲ့အခါမှာရဲ့အဖွဲ့ချုပ်ကောင်းဆောင်နေမစ္စတာဂမ်ဘလီနဲ့တွေ့တဲ့အခါမှာရဲ့ပြောပြပုံပြောပြနည်းပဲကွဲမယ်အခြေခံကွဲမယ်လို့တော့ကျွန်တော်တို့မယူဆဘူး။